ပြင်သစ်နိုင်ငံပဲရစ်မြို့မှာအကြမ်းဖက်တိုက်ခိုက်မှုတစ်ခုလှုပ်လာနိုင်တဲ့အသက်15နှစ်အရွယ်လူငယ်တူကိုအကြမ်းဖက်မှုလုပ်ဖို့အတွက်ပြင်ဆင်နေတယ်ဆိုတဲ့သံသယနဲ့ပြင်သစ်ရဲတွေကဖမ်းဆီးလိုက်ပါတယ်။ Notre Dame Cathedral ဘုရားကျောင်းနဲ့တခြားနေရာကိုတိုက်ခိုက်ဖို့အတွက်မလုပ်ခင်မှာပဲအမျိုးသမီးအထူးတိုက်ခိုက်ရေးသမားတွေပါတဲ့အဖွဲ့တစ်ဖွဲ့ကိုဖမ်းဆီးလိုက်နိုင်တယ်လို့ Paris မြို့ကအစိုးရရှေ့နေကပြောကြားခဲ့ပြီးတဲ့နောက်နှစ်ရက်အကြာစနေနေ့မှာအခုလိုဆယ်ကျော်သက်လူငယ်ကိုဖမ်းဆီးလိုက်တာပါ။ဒီလူငယ်ကလူများတွာလာတဲ့နေရာမှာဓာတ်နဲ့တိုက်ခိုက်ဖို့အတွက်ကြံစီခဲ့တယ်လို့ထောက်လန်းရေးတွေကသံသယရှိခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဘယ်နေရာမှာတိုက်ခိုက်ဖို့လုပ်နေတယ်လဲဆိုတာကိုတော့အာနာဘင်တွေကထုတ်ဖော်မပြောပါဘူး။ပြင်သစ်ဝန်ကြီးချုပ်မန်နူအယ်ဗောဆာနေ့တိုင်းလုံလုံတွေ့နေရတဲ့တိုက်ခိုက်မှုတွေကိုတားဆီးနိုင်ခဲ့တယ်လို့တင်းငွေနဲ့မှာပြောကြားလိုက်ပြီးမကြခင်မှာပဲအခုလိုဆယ်ကျော်တက်တူအဖမ်းခံရတဲ့တည်င်းထွက်လာတာဖြစ်ပါတယ်။ပြင်သစ်နိုင်ငံမှာအစွန်းရောက်အယူဆရှိတယ်လို့တန်တရဖြစ်ရတဲ့လူပေါင်း1000ခွဲလောက်ကိုခြေရခံပြီးလိုက်နေရတယ်လို့လူပေါင်း1350ကိုစုံစမ်းစစ်ဆေးနေတာဖြစ်ပြီးအဲ့ဒီထက်က293ယောက်ဟာအကြမ်းဖက်ခွင်ရဲ့အဖွဲ့တွေနဲ့ဆက်နွယ်နေတယ်လို့ဆက်ဆွဲထားကြောင်းလည်းဝန်ကြီးချုပ်ကပြောပါတယ်။ပြင်သစ်နိုင်ငံဟာနီးစ်မြို့ကလူပေါင်း86ယောက်သေဆုံးခဲ့ရတဲ့ truck ကနဲ့တိုက်ခိုက်မှုအပါအဝင်ဒီနှစ်ထဲမှာပဲအကြမ်းဖက်တိုက်ခိုက်မှု3ချိန်ခံခဲ့ရပြီးတဲ့နောက်မှာအရေးပေါ်အခြေအနေကြေညာထားရတာပါ။မနေ့ကတော့တိုက်ခိုက်မှု2ချိန်ခံခဲ့ရပြီးနိုဝင်ဘာလ23ရက်တိုက်ခိုက်မှုမှာတော့လူပေါင်း130သေဆုံးခဲ့ရပါတယ်။